မကွေးတိုင်းစစ်ဖြူမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်လို့ကျေးရွာ၃ရွာကဒေသခံတွေဟာစောမြို့နယ်ဘက်ကိုပြီးခဲ့တဲ့ရက်ပိုင်းကတိမ်းရှောင်လာကြပါတယ်။စစ်ပြေးရှောင်နေရတဲ့ပြည်သူအများစုဖြားနာနေကြပါတယ်။သူတို့အတွက်စားရေးတောင်ရင်နဲ့အဝတ်အစားအကူအညီတွေလည်းအရေးပေါ်လိုအပ်နေပါတယ်။
စစ်ဖြူမြို့နယ်ဘက်ကိုစစ်ကောင်စီတပ်စစ်ကြောင်းတွေကသွားလာလှုပ်ရှားနေပြီးတော့တိုက်ပွဲတွေကလည်းပိုပြီးကြေပြတ်လာနေတယ်လို့သိရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းအလေးအမှားပြောပြပေးပါရှင်။စစ်ဖြူမြို့နယ်မှာတိုက်ပွဲကြောင့်ကျေးရွာ၃ရွာကဒေသခံ၄၅၀လောက်ဟာပြီးခဲ့တဲ့ဇူလိုင်၆ရက်နေ့ကစောမြို့နယ်ဘက်ကိုခိုလုံလာကြပါတယ်။စောမြို့နယ်မှာခိုလုံနေတဲ့ကံပတ်လက်စစ်ဆောင်ပ ို့တွားလူခဲ့တဲ့ကံပတ်လက်စစ်ဆောင်တဦးကပြောပါတယ်
စစ်ကျုပ်စိုက်ခဲရဲ့ဖလာမရော်ရဲ့အိုက်ကြီးရော်ရဲ့တုံးရော်ကကျွန်တော်နဲ့အနီးနာတုံးလံပီဆိုတဲ့ရော်မှာလူပေါင်း450ပြေးလာကြတယ်အဲ့မှာကျွန်တော်အနေနဲ့နည်းနည်းကပ်နိုင်တဲ့ထက်ကနေစံလေးအလှဟောပေါ့ဟိုအစားလေးတွားထူလိုက်တဲ့အဲ့မှာကဟိုနှစ်ဖက်အဖွဲ့ရဲ့တက်ပွဲစားမှာအဲ့တုံးရော်ကထတ်နေလို့တဲ့အဲ့လိုပြေးလာကြတာအဲ့မှာတကားနဲ့ပြေးလာတဲ့အားရှိရယ်စိုက်ကဲနဲ့ပြေးလာတဲ့အားရှိရယ်အသက်80ကျော်အဖိုးကြီးနဲ့အဖွာကြီးလည်းမရတော့စိုက်ကဲမရှိကားမရှိခြေကျင်နဲ့ပြေးလာကြတယ်တဲ့ခြေကျင်ဆော့လာတာကတုံးရပြည်တိအစာငါပြီးခါမှဆော့လာတယ်လို့ပြောတဲ့ခါကျတော့လုံးဝစိတ်မကောင်းဘူ
းစစ်ပီးဆောင်တွေဟာလက်ရှိစောမြို့နယ်တုံးလံပြည်ကျေးရွာမှာခိုးလုံနေကြတာပါစေဖြူမြို့နယ်ဖလန်းမကြီးရွာနဲ့စောမြို့နယ်တုံးလံပြည်ကြီးရွာနဲ့ဆိုရင်စစ်နမိုင်လောက်အကွာအဝေးရှိပြီးတချို့ကကားဆိုင်ကနဲ့ရှောင်လာကြသလိုတချို့ကလမ်းလျှောက်ပြေးလာကြပါတယ်။စစ်ပီးရှောင်အများစုကဖျားနာတာတွေဝမ်းလျှော်တာတွေလည်းခံစားနေရတဲ့အပြင်စစ်ပီးရှောင်အများစုကအဝတ်တထည်ကိုတစ်ခုနဲ့အသက်ဘေးလွတ်အောင်ပြေးလွှားလာကြရတယ်လို့ကူညီနေသူတွေကပြောပါတယ
်။ဖျားနာတာနေမကောင်းတဲ့ဟာလည်းရှိတယ်ကျဆာအဝအစားလည်းမရှိဘူးတဲ့ကိုတဲမှာပါလာတဲ့အဝအစားလေးနဲ့ပဲနေကြတယ်လို့ပြောကြတယ်အခုကျွန်တော်ဆိုလို့စနေနေအနေတားစားလာပြီဆိုတော့နော်အခက်အခဲကလည်းနည်းနည်းပပတော့ရင်ဆိုင်နိုင်တဲ့စွန်အားကြီးရှိလာပြီလေရောက်ခါစားဆိုတော့တို့ဖက်ကနေစိတ်တရေပြီးလို့စနေပါနာရိတ်ခါအခက်အခဲအဝအစားအခက်အခဲရေပေါ့နော်ကျွန်တော်နဲ့စားလို့စနေအများကြီးခွာတယ်ပေါ့အဲ့ခါကျတော့ပပတူချင်းနေဆိုတော့လေကိုကလည်းတတ်နိုင်တဲ့ဖက်ကနေစားလေးစီရဟာလေးတွားထူတယ်မိသားစုအလိုက်ကိုစမှာရှိတဲ့အဝအစားလေးကိုတယောက်ချင်းစီထားပြီးခါမှာမိသားစုလိုက်ထားပြီးခါမှာတတ်နိုင်တယ်လို့လေးကိုတွားထူတယ်
တိုက်ပွဲအတွင်းလက်နက်ကြီးတွေပါပြစ်ခတ်လာကြတဲ့အတွက်ဘေးကင်းတဲ့နေရာကိုရှောင်လာတာလို့ပြေဆောင်လာသူဒုက္ခတဲ့သူကပြောပါတယ်
။အားဒီတိုင်းပဲဖြစ်သွားရင်ဆန်နဲ့တိုင်းမိကြတော့ကျွန်တော်တို့အားဒီဆန်တော့ဆန်ရဘောလို့ပေါ့ပြေဆောင်မှာလေ
။စိတ်ဖြူမျိုးနယ်တွေဘက်မှာတော့စစ်ကောင်စီတပ်တွေစစ်ကြောင်းနဲ့နေပြည်ရှင်းလင်းရေးတွေလှုပ်ဆောင်နေပြီးဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေနဲ့လည်းထိတွေ့မှုတိုက်ပွဲဖြစ်ပွားနေတာပါ။ဒီအတွက်တချို့နေရာမှာဖုန်းလိုင်းတွေဖြတ်တောက်ခံထားရတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်9ရက်နေ့နဲ့10ရက်နေ့ကစိတ်ဖြူမျိုးနယ်ပိုင်းကြီးရွာကြီးကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားနှစ်ဖက်တိုက်ပွဲဖြစ်ခဲ့တာပါစစ်ကောင်စီစစ်ကြောင်းတွေနေမြေတွင်တိုးမြင့်လှုပ်ရှားလာတာကြောင့်လဲတိုက်ပွဲဧရိယာကပိုးပြီးကျယ်ပြန့်လာတယ်လို့ဒေသခံတွေကပြောကြပါတယ်စိတ်ဖြူနယ်ဘက်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူးရှင်